စင်ကာပူဝန်ကြီးချုပ်လီဆန်လွန်းရဲ့ဖိတ်ကြားချက်နဲ့နိုဝင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပမယ့်33ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကမဖွင့်မျိုးသေးတဲ့ကဏ္ဍတွေမှာလာပြီးတော့ရင်းနှီးမြှုပ်နှံချဖို့ဒီကနေ့ပဲဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအခုညီလာခံအတွင်းမှာစီးပွားရေးအထက်မြန်မာနိုင်ငံကလက်တလုံးနိုင်ငံရေးအခြေအနေတွေပေါ်အာရုံစိုက်မဲ့အလားအလာတွေပုံများနေပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ဒီဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးရှင်းလင်းနိုင်ခြေရှိတယ်လို့သုံးသပ်မှုတွေရှိနေတယ်လို့မိဖက်အာရှနိုင်ငံတွေရဲ့ထောက်ခံမှုကိုရဖို့ကြိုးပမ်းမဲ့သဘောမှာရှိတယ်ဆိုပြီးတော့လေဒေတာရင်းသတင်းတွေမှာဖော်ပြနေကြတာပါ။ဒါနဲ့ပတ်သက်ပြီးတော့မြန်မာရေးသုံးသပ်သူဥအောင်သူငိမ့်ကတော့ဒေါက်တာဆန်းစုကြည်အနေနဲ့ဒီပြဿနာကိုအာဆီယံထိပ်သီးဆွေးနွေးပွဲမှာမလွဲမသွေရင်ဆိုင်ရမယ့်ကိစ္စလို့ဆိုခဲ့ပါတယ
်။အဓိကကတော့အခုသွားတဲ့အစည်းအဝေးကဒီစင်ကာပူကဥဆောင်တဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပါ။အဲ့တော့ဒီအစည်းအဝေးထဲမှာလည်းကျွန်တော်တို့ဒီမြန်မာပြည်ကရိုဟင်ဂျာတွေအိမ်ပြန်ပို့ရေးကိစ္စနဲ့ပတ်သက်ပြီးတော့သူတို့ချွေးချွေးကိုခေါင်းစဉ်တစ်ခုလည်းရှိရောအဲ့ဒီမှာတော့ဒီကိစ္စကိုမြန်မာအစိုးရအနေနဲ့ပေါ့နော်ဘာလုပ်မယ်ဆိုတဲ့ဟာကိုဖြေရှင်းရဖို့တော့ရှိပါတယ်နောက်တစ်ခုကကြတော့ဒီအာဆီယံအဖွဲ့ဝင်၃နိုင်ငံပေါ့ကျွန်တော်သိသလောက်ဆိုရင်ဖိလစ်ပိုင်ပါတယ်စင်ကာပူပါတယ်နောက်တစ်ခါကျတော့ထိုင်းနိုင်ငံပါတယ်ဒါတွေကဥဆောင်ပြီးတော့သူတို့က Trio ကလို့ခေါ်တဲ့ဟို၃ဖွဲ့ဆိုင်အဖွဲ့ပေါ့ဒီအဖွဲ့ကလည်းမြန်မာပြည်ကိုလာဖို့အဆိုပြုထားတယ်ဆိုတော့သူတို့ကတော့ဒီဇင်ဘာလောက်မှလာနိုင်တဲ့အနေအထားရှိရပါတော့เนาะဆိုတော့ဒါရင်နဲ့ပတ်သက်ပြီးတော့လည်းတချို့ကိစ္စတွေဆွေးနွေးရတယ်ကြုံရနိုင်တဲ့အနေအထားရှိပါတယ်အထူးသဖြင့်တော့ဒီအာဆီယံထိပ်သီးဆွေးနွေးမှာဟိုကျန်တဲ့ဟိုသူ့ရဲ့မဟာမိတ်နိုင်ငံနိုင်ငံတွေလည်းလာပါတယ်အဲ့ဒီလိုလာတဲ့အခါကျတော့ဒီနိုင်ငံတွေနဲ့လည်း site line meeting ခေါ်တာပေါ့เนาะအပြင်ပမှာအစည်းအဝေးတွေရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ဒီမြန်မာပြည်မှာလူခွင့်ရေးခြေအနေတွေသတင်းမီဒီယာကိစ္စတွေတချို့ကိစ္စတွေဒါတွေနေတာတွေဖြေရတဲ့ဖြေရတာတွေလောက်ရမဲ့အနေအထားတော့ရှိမလို့ထင်ပါတယ်ခင
်ဗျ။ဒါပေမဲ့အခုကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံအတွက်တော့အခါတိုင်းတက်ရတဲ့အာဆီယံပွဲမျိုးတွေနဲ့မတူနိုင်ဘူးလို့လည်းဦးအောင်သူငင်းကသုံးသပ်ပါတယ
်။အထူးသဖြင့်တော့မလေးရှားနိုင်ငံဝန်ကြီးချုပ်ဟူမဟာတီယာကတော်တော်လေးကိုပုံမှန်လင်းလင်းနဲ့မြန်မာပြည်ပေါ်ဒေါက်ဆန်းစုကြည်ပေါ်ဝေဖန်တာတွေရှိလာတယ်ကြည့်လာတဲ့အခါကျတော့အာဆီယံထဲမှာလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဟိုသဘောထားကွဲတဲ့ပုံစံမျိုးလည်းရှိတယ်ပေါ့နော်။ဆိုတော့ဒါမျိုးတွေကိုဖြေရှင်းရမယ့်အနေအထားရှိရယ်။ဆိုတော့နောက်တစ်ခါကျတော့ကိုယ်ပေါ်အမြင်ဆိုးနေတဲ့သူတွေကိုဖြေရှင်းဖို့ဆိုတာတော့လေလက်တွေ့ပါတော့ပိတ်လွယ်တဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်
။ဒီအာဆီယံထိပ်သီးဆွေးနွေးပွဲမှာမလေးရှားဝန်ကြီးချုပ်မဟာတရားနဲ့ဒေါက်အောင်ဆန်းစုကြည်ကဘေကျင်းရှင်ထိုင်ရမယ့်အနေအထားဖြစ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်လာသူတွေနဲ့မီဒီယာတွေရဲ့အဓိကအာရုံစိုက်မှုကိုခံရနိုင်တယ်လို့လည်းသတင်းတွေမှာဖော်ပြနေကြတာပါ။စင်ကာပူနိုင်ငံမှာ၃ရက်ကြာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ဒေါက်အောင်ဆန်းစုကြည်နဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်နိုင်ငံခြားရေးဝန်ကြီးဌာနကအဆင့်မြင့်အရာရှိကြီးတွေနဲ့တာဝန်ရှိသူတွေလိုက်ပါခဲ့ကြသလိုစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးစိုးဝင်းကလည်းအာဆီယံစီးပွားရေးအတိုင်ဝန်ကောင်စီအစည်းအဝေးနဲ့ဒေတာရင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်အစည်းအဝေးတွေကိုတက်ရောက်ဖို့တနင်္ဂနွေနေ့ကလေးကစင်ကာပူနိုင်ငံကိုထွက်ခွာသွားတာဖြစ်ပါလေရှင်။